ထိုင်းနိုင်ငံတောင်ပိုင်းကစစ်တပ်အခြေစိုက်စခန်းကိုဗုဒ္ဓဟူးနေ့အစောပိုင်းတုန်းကဝင်တိုက်တဲ့လက်နက်ကိုင်18ယောက်ကိုတုတ်တင်နိုင်ခဲ့တယ်လို့ထိုင်းစစ်တပ်ကပြောလိုက်ပါတယ်စစ်တပ်သုံးလက်နက်တွေကိုကင်ဆောင်ထားသူ60ထက်မနည်းကအခြေစိုက်စခန်းကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပေမဲ့ပြန်လည်တွန်းလှန်တိုက်ခိုက်နိုင်ခဲ့တယ်လို့ထိုင်းနိုင်ငံပြည်တွင်းလုံခြုံရေးတပ်မှုများကုကဲမှုဌာနပြောခွင့်ရသူ Pramod Brumin ကပြောပါတယ်မလေးရှားနိုင်ငံနဲ့ကပ်နေတဲ့နာရာတီဝတ်ခရိုင်မှာအာယုံမတက်ခင်တိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်နှစ်ဖက်အပြင်းထန်ပစ်ခတ်မှုအတွင်းထိုင်းစစ်သားတချို့လည်းထိခိုက်ဒဏ်ရာရသွားကြတယ်လို့ပြောခွင့်ရသူ Brumin ကပြောပါတယ်စစ်စခန်းအပေါ်တိုက်ခိုက်တာဘယ်အဖွဲ့အစည်းကလည်းဘာကြောင့်တိုက်ခိုက်တယ်လဲဆိုတာကတော့အခုချိန်ထိအတိအကျမသိရသေးပါဘူး။ထိုင်းနိုင်ငံတောင်ပိုင်းမွတ်စလင်အများစုနေထိုင်တဲ့ခရိုင်၃ခုမှာမွတ်စလင်ခွဲထွက်ရေးသမားတွေကအကြမ်းဖက်တိုက်ခိုက်မှုတွေကိုအခုနောက်ပိုင်းနှစ်တွေမှာပိုပြီးတော့လှုပ်လာနေပါတယ်ရှင်။